မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝေါင်ယီနဲ့တရုတ်နိုင်ငံပြည်ကင်းမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရရဲ့စင်ဝါသတင်းဌာနကပြောထားပါတယ်။နိုင်ငံသားရေးဝန်ကြီးဟာမြန်မာသမ္မတဦးသိန်းစိန်နဲ့တရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့ဇွန်လ23 အထောက်အကူပေးဖို့တရုတ်မြန်မာဖက်ဆက်လုပ်ငန်းတွေကိုခိုင်မြဲအောင်ပြုလုပ်ဖို့နှစ်ဖက်မဟာမိတ်ဆက်ဆံရေးရှေ့တိုးဆောင်ရွက်နိုင်မှုတွေအတွက်နှစ်နိုင်ငံလက်တွဲလှုပ်ကြဖို့သဘောတူခဲ့ကြပါတယ်။တရုတ်နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်လို့သဘောတူညီမှုရခဲ့တယ်လို့ပူးပေါင်းလှုပ်ဆောင်မှုတွေအရှိန်ဟုန်မြင့်သွားဖို့လည်းပြောခဲ့ကြပါတယ်။တောင်တရုတ်ပင်လယ်မှာဖြစ်ပွားနေတဲ့နယ်မြေအငင်းပွားမှုနဲ့ဒရိုက်ဆွေးနွေးညှိနှိုင်းပြီးတော့ဖြေရှင်းသင့်တယ်ဆိုတာနှစ်နိုင်ငံဝန်ကြီးတွေယူဆထားပါတယ်။ဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့သူတို့ကပြောသွားပါတယ်။မနေ့ကပီကင်းမြို့မှာကျင်းပခဲ့တဲ့မြန်မာတရုတ်အိန္ဒိယသုံးနိုင်ငံငြိမ်းချမ်းရေးချင်းရှင်တွဲနေထိုင်ရေးသဘောတူညီမှု260ပြည့်အခမ်းအနားမှာတော့မြန်မာသမ္မတဦးသိန်းစိန်ကတနိုင်ငံနဲ့တနိုင်ငံမကျူးကျော်ရေးတစ်ဖက်ရဲ့ပြည်ရင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးနှစ်ဖက်အကျိုးအတွက်ဒန်းတူညီမျှရေးနဲ့ပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအခြေခံပူ၅ချက်ကိုနိုင်ငံတကာဆက်ဆံရေးရဲ့ဆန်တွေဖြစ်တဲ့အကျင့်သုံးသင့်တယ်လို့ပြောကြားသွားခဲ့ပါတယ်ရှင်။